င်္ဂလာပါရှင်ယနေ့လူငယ်စီစဉ်ရကြိုဆိုပါရစေဒီတစ်ပတ်စီစဉ်မှာတော့အလုတ်တင်အင်ဂျင်နီယာအရာရှိငယ်အဖြစ်ထိုင်ဝမ်တင်မောလိုင်းတစ်ခုမှာအလုတ်လုပ်နေတဲ့မြန်မာလူငယ်တဦးရဲ့တွေ့ကြုံတွေကိုမျှဝေခြင်းပါတယ်သူကကိုစမ်းမင်းထွန်းလို့ခေါ်ပါတယ်ရန်ကုန်တိုင်းတာမွေမြို့နယ်ရပ
ါကျွန်တော်2009ခုနှစ်မှာဆင်ရအောင်လာပေါ့အဲ့ဒီခေတ်တုန်းကကျွန်တော်2008လောက်ကဒီတောင်းတစ်ခုက popular စဖြစ်လာပေါ့ဟိုကဘုံလူများရဲ့လူငယ်များအမှတ်ကောင်းတဲ့ရာဇလိမနဲ့များဆေးတောင်းတဲ့အဲ့ဒီတောင်းအောင်ပဲအကုန်လုံးရွေးခဲ့ကြတယ်မိဘရေအများစုကလည်းဟိုနေချောင်းတက်လို့ရှိရင်တမောလိုင်းရလို့ရလွယ်နောက်ပြီးဒေါ်လာစားရတော့ရေချောင်းကိုပဲရွှေထည့်ခိုင်းရပေါ့ပို့ပြီးတဘောကြရရပေါ့အဲ့တော့အဲ့တော့ရေချောင်းအမှတ်ကလည်းကျွန်တော်နှစ်ပေါင်းကရေစတေးရှင်ကပေါ့စေးချောင်းက၄ခုလားစေးထက်တော်ပို့ပြီးအမှတ်များရေချောင်းအရင်ခက်စားနေတယ်ပေါ့အဲ့ဒါလည်းကျွန်တော်လည်းစေးချောင်းကလည်းနောက်ဆရာဝန်ကြောင်းလည်းဟိုဝါနာမပါနဲ့ရေချောင်းကိုပဲရောက်သွားတာပေါ့ဟိုရေချောင်းမှလည်းမိသား5ခုလောက်ရှိတယ်အမှမှတမောလိုင်းလို့ရန်ညားရေးလိုင်းတော့အမှတ်မြင်ဆုံးထားပေးထားပြီးတော့ဒါထပ်ပိုင်းနဲ့အင်ဂျင်ပိုင်းနှစ်ခုကိုအကုန်လုံးဝင်တိုးကြရပေါ့အဲ့ဒီမှာမှရှောက်တဲ့တယ်မှာအမှတ်များဆုံးလူတွေကိုပြန်ဖွဲ့ပြီးတော့တန်းတဲ့အင်ဂျင်နဲ့ပေးလိုက်တယ်အင်ဂျင်သမားကတော့ကျွန်တော်မျက်မှန်တက်တဲ့လူတွေများဆိုအင်ဂျင် UI တက်ယူလို့မရအောင်အဲ့ဒီရေချောင်းတောင်းစားတက်ဖြစ်တယ်ပေါ့
ရေချောင်းတက်ကတူဆင်းပြေးပြေးချင်းမှာပဲထိုင်ဝမ်တင်မောလိုင်းမှာသူအလုလုခွင့်ရခဲ့ပါတယ်တင်မောသားဘဝကိုလက်တွေ့ရောက်သွားတဲ့အခါမှာသူတစ်ခါမှတွေးထင်မထားတာတွေကိုကြုံတွေ့ခဲ့ရပါတယ်တဲ့
ကျောင်းမှာတရားလောက်ကစပြီးတော့ကိုရီးယားတို့ဂျပန်တို့ကလာလာပြီးခေါ်ကြတယ်။ကျောင်းလိုက်ကစကောလာပေးရင်ပြီးရင်ကျောင်းပြီးွားနဲ့သူနဲ့ဆက်ကြောချက်တမောလိုက်အဲ့လိုမျိုးလေးအခွင့်အရေးပေးရပေါ့။အဲကျွန်တော်အဲ့ final ကျကျွန်တော်ဒီထိုင်ဝမ်ကုမ္ပဏီတစ်ခုနဲ့ဒီစကောလာရအောင်ပါ။စကောလာရပြီးတော့ဟိုမြန်မာရဲ့ကျွန်တော်ဘွဲယူဖေဖော်ဝါရီလမှာဘွဲယူရင်မတ်လကျတော့ကတန်းအနေနဲ့စရတမောတဲ့။ဟိုတမောတဲ့ခါကျတော့ဘာဆန်းကြောင်ရလဲဆိုတော့လက်တွေ့အားနေတဲ့ခါကျတော့စာပေးနဲ့လက်တွေ့နဲ့တခြားစီပဲဖြစ်နေတာပေါ့။အဲ့အခါကျတော့နည်းနည်းဟိုအောက်ကျူပြင်ယူရလေးရှိတယ်။နောက်ပြီးသမောသားအကောင်လုံးကလူအမြင်မှာဟိုပတ်စံရကြတယ်။ဒေါ်လာစားရတယ်ထင်တော့ဒါကတော့အလုပ်ပင်မနဲ့ပေါ့။ထင်တာကတော့ဟိုတော်လေးပင်မနဲ့ပေါ့။ I am sailing home again. ဟိုအရင်တောင်းမပွားနဲ့တော့တခြားစီပေါ့။ဘဝကိုကြားသွားရပေါ့။နောက်ပြီးတော့ပို့ပြီးတော့ responsibility ပို့ယူရပေါ့။စမ်းမိုင်းတော့ပါခေါ်လိုက်ပြီးဆိုလို့ရှိရင်အဲ့ဒီမှညာတော့လည်းမရှိတော့ဆာကျနှစ်ရက်လောက်မအိပ်ရတဲ့နေ့မျိုးလည်းရှိတယ်။ခုပြက်ပြီးရေပေါ်အချိန်လေးဆိုလည်းမအိပ်ရတော့တောင်းလျှောက်ပြန်ပေါ့။ကောင်းသွားမှာပေါ့လို့ဖိချလက်ချပြန်လာအေးအဲ့လိုမျိုးတကယ်မတင်ထားတော့ပေါ့လို့သူလည်းမသွေးမိဘူးထားဟိုဟိုမသွေးမိထားတဲ့ဟာမျိုးကြီးပေါ့နော် heavy word ကြီးပေါ့အဲ့လိုမျိုးကြောင်းရပါ။ဒါပေမဲ့၃လလောက်နေခါကျရင်တော့စဉ်းစားရရပါပဲ။အဓိက free ခံစားတာလူငယ်ဆိုဟိုကြီးသားရှိရတဲ့ဖြစ်မိဘရှိရဖြစ်အချိန်နဲ့လို့ရှိရင်ကုန်းမလောလောတဲ့ဆိုရင်တပတ်လုံးပြန်မအောင်တော့ finish တွင်းနေဟိုနားရရှိမယ်အပြင်လေးပါလေစိတ် refresh ရပါပြန်ပြီး relax လုပ်ရရင်အစားအသောက်ဆိုလည်းဘာပြောမြန်မာမြန်မာပဲပေါ့မြန်မာအစားအသောက်လေးစားလိုက်ရဟိုအလုံးဝင်ပြန်မနိုင်ရင်ဒီပိုင်းကိုယ်တိုင်တန်လေးစားလိုက်ရစိတ်ချမ်းသာသွားတယ်ပေါ့သမိုးမှာလည်းအဲ့လိုမျိုးမရှိဘူးနိုင်ငံခြားတစ်ထည့်ဟာစားရမယ်မတိုင်လေးပဲစားပေါ့စပုံမှုမကောင်းတဲ့ခါကျရင်ပို့ဆိုးရပေါ့ကိုယ်ရင်လိုမျိုးကိုနေလို့မင်းရတော့မသိန်းကြီးခံပြီးစားရပေါ့အစားအိုင်းဆိုကျွန်တော်ဆိုရင်နှစ်လလောက်ကဟိုကပိန်ချုံသွားပို့ဆိုသူရုပ်စပုံမှုချက်တဲ့ဟာဘယ်လိုမှမစားနိုင်ဘူးသမီးသားချင်းတွေကိုမရှိဘူးဒါလည်းရရအောင်စားပါဒါမှမဟုတ်ကိုယ်က flash ပဲဖြစ်အောင်ပေါ့ဟိုဟင်းချက်စားပေါ့ကိုယ်ကချက်တန်းအောင်လေးလည်းကျင်တာပေါ့ရကြလေးပြောင်းနေအကုန်လုံးတက်အောင်ပြန်ပြီးတော့ပုံစံကိုရအောင်နေရပေါ့
I am sailing နိုင်ငံခြားတင်မောသားဆိုတာတစ်ချိန်ကမြန်မာပြည်မှာကြော်ကြားခဲ့တဲ့အကောင်ဆုံးအလုပ်တစ်ခုဖြစ်ပါတယ်။ဒါပေမဲ့အခုမြန်မာတင်မောသားတွေအတွက်အဲ့ဒီရွှေရောင်နေ့ရက်တွေကုန်ဆုံးသွားခဲ့ပါပြီ။တခြားနိုင်ငံကလူတွေနဲ့ရှင်းရတဲ့အခါမှာမြန်မာတင်မောသားတွေဟာအရာရှိဖြစ်ဖို့အတော်ကိုခက်ခက်ခဲခဲစူးစမ်းရတယ်လို့ဆိုပါတယ်။
လက်သေးကြောင့်အချိန်ဒီမှာကြောင့်နည်းနည်းခက်လေပြောင်းရတယ်တော့ကျွန်တော်ခံစားမိပါအရင်ကကသမောသားတယောက်ကတစ်ခေါက်သမောလိုက်ပြန်လာနေအိမ်တလုံးဝင်နိုင်တယ်ဘူးခက်ကကြောင့်နည်းနည်း glue ရနိုင်ငံကမှာအများကြီးချိန်တယ်ချိန်နေဆိုလက်မှတ်တွေကအစိအစိထက်လောက်ရပါဘောနော်ဒီသမောသားရောင်းနေမှာလည်းအဲ့လိုမျိုးပေါ့တန်းတန်းနေရဖွဲ့တန်းတန်းကြီးရရင်တစ်ခေါက်တစ်ခေါက်ပြန်လာနေတာမဟုတ်ပေးရရစာမွေးရလည်းအရင်ခက်သွားတယ်အရာရှိတယောက်ပြဖို့တော့ပေါ့ဒီအိမ်စာမွေးတော့ဆွေးရတဲ့ချိန်နေရောနော်ပေးရတဲ့အချိန်နေရောကြောင့်ချူးချင်နေရောက်ဖို့ဒီရန်ကိုအချိန်ပေးရမှာဘာကွာကွာလဲဆိုအခုဆိုရင်ကျွန်တော်ကညီချောင်းတက်ပြလို့ဆိုရင်စားလမ်းလေးကကတန်းနေနဲ့လိုက်ရပြီးအောက်ဆုံးအရာရှိဖြစ်တဲ့အီးအင်ဂျင်နီယာဖြစ်ဖို့အတွက်ကိုကျွန်တော်ဆောင်မချက်ပြရတယ်။အဲတော့ကျွန်တော်တရုတ်နဲ့နိုင်ရှင်ပြမယ်။တရုတ်ဘက်ကဆိုရင်သူ့ညီချောင်းတက်ပြလို့ဆိုရင်တယောက်ကစကန်အီးနံပါတ်ထိသူ့ကိုကင်နိုင်တယ်။ service ပြရနဲ့ဆောင်မပါမှမလို့။သူ့စီမှာအချိန်ပေးနေရလေးကစဉ်းစားလို့ရှိရင်၃နဲ့ကျော်ရင်းနဲ့ဖြစ်နေပြီ။သူတို့ကသူ့လူမျိုးကလည်းညာရဲ့သမောတစီလုံးမှာတရုတ်တွေညာရင်ရှိနေတယ်။ရှိနေတော့သူ့လူမျိုးသူကအရင်ကြီးရှုဆောင်ချောက်တယ်။သူတို့အင်္ဂလိပ်စာဘလောင်းကြီးညာမတက်တဲ့နဲ့သူ့လူမျိုးဘာသာနဲ့သူကတောင်းလျှောက်တင်နေ။သင်တဲ့တည်းကသူကတတ်နိုင်တယ်ပေါ့။သူ့လူမျိုးဆိုရင် promotion ပေးရအရင်အမြင်နဲ့တော့ကြာရှိနေညာငယ်လေးနဲ့ဖြစ်နိုင်တယ်။မြန်မာကြောင့်မြန်မာပြည်အထူးရှိရလိုက်ဆိုတာ
ဟိုမြန်မာထောင်ထဲဟိုတမောလိုင်းလည်းမရှိဘူးနိုင်ငံကလောက်ရတော့ကြာဟိုစာမွေးရလည်းခက်သေးတယ်နောက်ပြီးတော့ promotion တိုးပေးရအောင် onboard promotion တွေများတယ်နိုင်ငံတကာကကြာခုလိုမြန်မာလည်းကြာဖိုးပေးဖို့ကြာနည်းနည်းအခက်ခဲဆိုတယ်နောက်ဆုံးချင်းချင်းနေရာရဖို့အစီအစဉ်မြန်မာတော့ကအရန်စူးစမ်းမှဖြစ်မယ်ပါ
သူရဲ့ဒီတွေ့ကြုံတွေကြောင့်နိုင်ငံသားတင်မောသားဖြစ်ဖို့ကြိုးစားနေတဲ့သူတွေစိတ်တက်မချစေချင်ပါဘူးတဲ့။ကိုရွေးချယ်ထားတဲ့လမ်းတစ်ခုကိုရဲရဲဝံ့ဝံ့ရှောက်ကြည့်ဖို့နဲ့အဲ့ဒီရမှတဆင်မှန်ကန်တဲ့ဆုံးဖြတ်ချက်ကိုချမှတ်နိုင်ဖို့သူကအခုလိုတိုက်တွန်းပါတယ်
။တင်မောသားဆိုတာတခြားနိုင်ငံတွေမှာလည်းဟိုအရန်တော်ရလို့မျိုးမဟုတ်မြန်မာနိုင်ငံမှာလည်းဖြောင်းမဲ့ဖြစ်သွားပြီးတော့အဲ့ဒီတစ်ခက်ကတော့ဖြစ်နေတော့စာရန်တော်လူကရေချောင်းတက်ကြ၊စာကြဘိုးတွေပေါ့၊တပိကွက်ဖက်တွေတက်ကြ။ပြီးတော့မှတင်မောကအစဉ်ပြေလူလည်းရှိပါတယ်။တို့ရင်အစဉ်ပြေသွားပြီးတော့နေနိုင်ပါနိုင်နဲ့လိုက်ဝိုင်းလူလည်းရှိရဲ။ဆိုကြတော့လူကျွန်တော်တက်ငယ်ချင်းတွေမှာလည်းတွေ့နေရ။ပြန်အစဉ်ပြေပြန်လာရဲ။ဟိုပါပေါ့နံပါတ်တွေကလည်းဆွန်လွန်လွန်လှစ်ပြလိုက်တယ်။လှစ်ပြပြီးတော့ကုန်းပေါ်မှာလည်းဟိုတခြားနိုင်ငံတွေပြန်တက်တယ်။လောဝိုင်းလေးပြောင်းကြရဲ။အဲ့လိုမျိုးတဲ့ကျွန်တော်အမျိုးမျိုးပေါ့နော်။ပြန်တဲ့တော့မတူကြတော့ဗောဒါမဲ့ခဲလို့ခြေချောင်းအမျိုးသမောလိုက်ဖို့လိုင်းရွှေထားပြီးပြီးဆိုရလဲလှုပ်ထားတဲ့အချိန်လေးနဲ့ပြေဆက်ထားတဲ့တပ်တန်နဲ့ပြင်တန်တန်နဲ့တခြားအများကြီးတစ်ခါတော့ဆန်လိုက်ပြီးပေါ့ဆိုင်ကြည့်ပြီးမှကိုယ်ကပြင်တော်မယ်ပြင်တော်လားဆိုတာဆုံးဖြတ်ပေါ့အနည်းငယ်များတော့ကျွန်တော်ကျွန်တော်ငယ်ပြောပါရမလိုက်ရတဲ့ညဆိုရင်ကြိုးစားပြီးတစ်ခါလိုက်ကြည့်လိုက်အနည်းငယ်များတန်းကြီးခံလိုက်ပေါ့ကို့ကျမကြီးအတန်းငယ်ဒီဆိုရင်ရရင်ဘာညာဆိုရင်တော့အဆုံးလှလိုက်ပေါ့ကျွန်တော်ငယ်ပြောတယ်မှာဆိုသူဆိုမျက်စိပါခန့်အမပူတဲ့အငဲအငဲမြင်နေတယ်။မျက်စိရမျက်ရည်ရောရောကြာရင်ဒါမျိုးဆိုတာသူ့ဆိုအငဲအနေရရှိတယ်။အဲမျိုးဆိုတော့ပြန်လာလိုက်ပေါ့မလုံနဲ့တခြားလုံငန်းပြောင်းပေါ့အဲ့လိုမျိုးပေါ့
။ထိုင်ဝမ်တင်မောလိုင်းတစ်ခုမှာလုတ်တင်အင်ဂျင်နီယာဖြစ်လုတ်ကင်နေတဲ့မြန်မာတင်မောသားကိုဆမ်းမင်းထွန်းရဲ့အတွေ့အကြုံတွေကိုမျှဝေခဲ့တာပါရှင်။ဒီစီစဉ်ကနေယနေ့မြန်မာလူငယ်တွေသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေသူတို့ရဲ့အောင်မြင်မှုတွေကိုဆက်လက်တင်ပြသွားမှာဖြစ်ပါတယ်ဆိုတဲ့အကြောင်းနဲ့ပဲဒီတစ်ပတ်အစီအစဉ်ကိုရှင်းနာခွင့်ပြုပါအောင်ရှင်။နားဆင်တဲ့အတွက်လည်းကျေးဇူးပါ။